နိုင်ငံတကာကနေကမကထလှုပ်ပြီးတော့ဆွစ်ဇာလန်နိုင်ငံမှာရှေ့သတင်းဘက်တွင်ပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဆီးရီးယားရဲ့အဓိကအတိုက်ခံအဖွဲ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။မြန်မာအဖွဲ့ကမဲပေးခွင့်ရှိသူ83ဦးမှ58ဦးကသမရဘရှားအာဆက်ရဲ့ကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့စီစဉ်ထားတဲ့ဂျနီဗာ2လို့ခေါ်တဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့ထောက်ခံခဲ့ကြတယ်လို့ဆီးရီးယားမျိုးသားမြန်မာအဖွဲ့ပြန်ကြားရေးရုံးကပြောပါတယ်။ဒီလိုမဲခွဲဆုံးဖြတ်တာကိုအစောပိုင်းကတက်ရောက်ခဲ့တဲ့44ဦးကတော့နောက်ပိုင်းမှာမဲမပေးဘဲနဲ့ပြန်သွားခဲ့ကြပါတယ်။အစ္စတန်ဘူးမှာစနေနေ့ကကျင်းပခဲ့တဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့အတိုက်ခံတွေဟာလာမယ့်ဂျနီဗာညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံရဲ့ပြည်အားပေးမှုကိုလည်းအကြီးအကျယ်ခံနေရပါတယ်။အဲ့ဒီညီလာခံကအသွင်ကူးပြောင်းရေးကာလယာယီအစိုးရတရက်ဖွဲ့စည်းသွားဖို့လည်းရည်ရွယ်ထားပါတယ်။အတိုက်ခံခေါင်းဆောင်အတော်များများကတော့သမရဘရှောအဆက်အနေနဲ့ယာရုကနေဆင်းပေးမယ်ဆိုတဲ့ကြိုတင်သဘောတူညီချက်မရဘဲနဲ့တော့ဒီဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့ညင်းဆိုနေကြပါတယ်ခင်ဗျာ။